မန္တလေးတိုင်းပြည်ကြီးတကွန်မြို့နယ်တဲကစိန်ကပါအထက်ချုပ်ဆက်ရုံကအလုသမားတွေဟာဆက်ရုံတွင်အလုသမားတမကဖွဲ့စည်းခွင့်မရတာနဲ့အလုရှင်နဲ့အလုသမားနှစ်ဖက်သဘောတူစာချုပ်ပါအချက်တွေကိုကျင့်သက်မှုမရှိတာကြောင့်အလုသမား900ကျော်ဟာစက်တင်ဘာလ10ရက်နေ့မနက်ပိုင်းကစတင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒီကြောင်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
တရုတ်လူမျိုးပိုင်စိန်ကပါအထက်ချုပ်ဆက်ရုံကအလုသမား900ကျော်ဟာစက်ရုံတွင်မှာအလုသမားတမကဖွဲ့စည်းခွင့်မရခြင်းအလုရှင်နဲ့အလုသမားနှစ်ဖက်သဘောတူစာချုပ်ပါအချက်တွေနဲ့ပတ်သက်လို့ညှိနှိုင်းလို့မရတဲ့အတွက်စက်တင်ဘာလ10ရက်နေ့မနေ့ပိုင်းကစပြီးဆန္ဒပြမှုလုပ်ခဲ့ကြောင်းလုပ်ငန်းတူစက်ရုံအလုသမားများတမကဥက္ကဋ္ဌကိုသက်နှင်းအောင်ကပြောပြပါဗျာ
။အလုသမားကြီးဆန္ဒပြတဲ့အကြောင်းအရာမှာအလုသမားဖွဲ့စည်းခွင့်ကိုကြိုးစားတဲ့အခါမှာအလုရှင်ကဒီအလုသမားဖွဲ့စည်းကိုဒီစက်ရုံမှာဆွဲလို့မရဘူးပေါ့။အခုကကြားလိုက်မယ်ဆိုတော့ချင်းရောက်တာစပါပဲ။အလုသမားဖွဲ့စည်းကိုဒီစက်ရုံထဲမှာဖွဲ့လို့ရှိရင်အာထောင်ချမယ်ဆိုတာမျိုးတွေပေါ့နော်အဲ့လိုချင်းရောက်တာတွေပေါ့အာနောက်ပြီးကြတော့လုပ်ငန်းဝင်ခွာကြဆက်ဆံတာတွေပေါ့အဲနောက်တစ်ခုကကြတော့အလုပ်ရှင်အလုပ်သမားတွေလူစားချုပ်ပေါ့နော်အမှအဲ့ဒီစားချုပ်ကိုအလုပ်သမားတွေဘက်ကမချုပ်ရှင်နေဘူးဒါပေမဲ့အလုပ်ရှင်ဘက်ကမချုပ်ဘူးဆိုလို့ရှိရင်ထောင်300ချမယ်ပေါ့နော်သူတို့ကလည်းဒီစားချုပ်ထုတ်တဲ့အလုပ်သားကိုအလုပ်ကနေထုတ်မယ်ဆိုပြီးတော့တရားဝင်စားထုတ်လိုက်တဲ့အတွက်ဖြစ်သွားတာကတကယ်တမ်းကကျွန်တော်တို့ဒီမှာကနောက်ဦးသမားတို့စားချုပ်ဆိုတာကဒီလုပ်ငန်းဝင်မှာမျှတတဲ့စီကံချက်တွေထုတ်ဖို့လိုပဲပေါ့နော်အလုပ်ရှင်ကတော့တပတ်တက်ထုတ်ခိုင်းတဲ့ဇာတ်လမ်းကအင်းကြီးဇာတ်လမ်းကအင်းကြီးဇာတ်လမ်းဆိုတာကဒီလောက်တန်းလမ်းကိုဆိုင်ရတဘောတူကြီးရဲ့ဇာတ်လမ်းပေါ့အဲဒီဇာတ်လမ်းထဲမှာကျွန်တော်တို့လုပ်ငန်းဝင်ရဲ့စီကံချက်တွေပါတယ်ပေါ့အဲဒီစီကံချက်တွေမှာဒါအလုပ်ရှင်ကတပတ်တက်ရေးလွှဲထားတဲ့အလုပ်သမားအဖွဲ့လိုက်တဲ့စီကံချက်တွေလည်းပါတဲ့အတွက်အလုပ်သမားကမချုပ်ရှင်တာနောက်တစ်ခုကတော့ဆွေးနွေးမိနိုင်လို့မပေးရပါဘူးဒီစီကံချက်တွေကိုဒါလုံးသမားတို့ဇာတ်လမ်းကိုတော့ချုပ်ပေးလိုက်တယ်ပေါ့နော်ဒီစွိုက်ကျနေတဲ့ဒီဆန္ဒပြနေတဲ့အတော်တွေမှာပေါ့အဲဒါပြင်သူကပြန်လဲပြန်ချိုးောက်တာပဲမကြီ
းစင်ကာပါစက်ရုံဟာအမျိုးသမီးလုံသမား400ကျော်ရှိတာပါအထက်ကျောက်ဆက်ရုံမှာဆန္ဒပြနေတဲ့လုံသမားလေးတူကလည်းသူတို့အနေနဲ့အလုရှင်လုံသမားသဘောတူစာချုပ်မှာအချက်40ကျော်ပါဝင်ပြီးအချက်15ချက်ခန့်ကိုသဘောမတူနိုင်တဲ့အတွက်ဆန္ဒပြမှုတွေလုပ်ခဲ့ရလို့ဆိုပါတယ
်ပါကေထဲမှာလက်မှတ်ထိုင်နေတာကမစာချုပ်လက်မှတ်ပါတဲ့အချက်က40နဲ့6ချက်ရှိတယ်မရဲ့40နဲ့6ချက်ကိုမှညီမတို့ကအဲ့ဒီအချက်တွေကနေပြီးတော့ဟို15ချက်လောက်တော့ရှိမယ်နဲ့လူတွေကအဲ့ဒါကိုမကျေနပ်တာပေါ့မကျေနပ်ဘူးဆိုရင်လည်းသူတို့ဆွေးနွေးတာပေါ့တတိယနဲ့ညီမတို့ဆွေးနွေးတယ်ရှင်ဆွေးနွေးတာကိုတတိယပါလေလက်မခံဘူးရှင
်ဆန္ဒပြနေတဲ့အလုပ်သမားတူကတော့သူတို့သဘောမတူနိုင်တဲ့အချက်တွေကအဓိကကြတဲ့အချက်တွေကိုလည်းပြောပြခဲ့ပါဗျ။အ
လုပ်သမားများလိုင်းနာနေဒီကံများဆိုလိုရေးတာလေ
ဟုတ်က
ဲ့ကကြီးစက်ရုံအလုပ်ယုံအလုပ်ဌာနအလုပ်မြေကုမ္ပဏီများကြီးလုပ်ငန်းတော်ပါပေါ့လုပ်ငန်းမျိုးစားနိုင်အလုပ်သမားများလိုင်းနာနေစီမင်းစီကံများကိုအလုပ်ရှင်ကအလုပ်သမားညွန်ကြားရေးဦးစီးလာလာဤညီနိုင်မှုဖြင့်လိုအပ်သလိုထုတ်ပြန်ရပြီတော့ကျွန်တော်မကြည်နိုင်ဘူးခင်ဗျကျွန်တော်တို့သဘောမတူဘဲနဲ့လေသူကတပတ်တာထုတ်ပြန်နိုင်တယ်လေအဲ့လိုမျိုးကြီးတယ်အဲ့ဒါကြောင့်ကျွန်တော်အဲ့ဒါကိုလက်မခံတာပါဘုတ်ကင်းစီကံပြင်းများတွေကကျွန်တော်တို့စီမံခန့်ခွဲသူများကမယုံမသိမသိခြင်းမထင်မဲ့ခြင်းပြုခြင်းမပြုပြရတယ်အဲ့လိုမျိုးကြာကျွန်တော်တို့ကအပြန်လန်ရှိတယ်လေစက်ရုံအတွင်းတမတ်အလုပ်ချိန်တွင်ကလေးခေါ်ဆောင်လာခွင့်မပြုအဲ့ဒါကတော့ထွေထူးပြောရမလို့ခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဒီစက်ထဲကိုလည်းကျွန်တော်တို့ပဲဟိုအောင်မှာကလေးကမှခေါ်သွားတာမဟုတ်ဘူးကျွန်တော်စက်ယုံအေရီယာအတွင်းတော့ပါတာပေါ့နော်ကလေးမျိုးကလေးနိုးတိုက်ဖို့ပါညာအတွက်ပေါ့နော်အဲ့ဒါမျိုးချဲ့တာလို့ကျွန်တော်အဲ့ဒါကိုမကျေနပ်ဘူးညာ
အလုသမားရေးရအငင်းပွားမှုဖြေရှင်းရေးခုံသမားရေးကောင်စီကအလုသမားကိုယ်စားလှယ်ဥယဲနိုင်ဝင်းကတော့အလုသမားဆန္ဒပြမှုတွေဟာ2010ခုနှစ်နဲ့2012ခုနှစ်တွင်းမှာအများအပြားပေါ်ပေါက်ခဲ့ပြီးအလုသမားပြဿနာတွေဟာအခုတည်းထိဖြေရှင်းပေးနိုင်မှုတွေအားနည်းနေသေးတဲ့အကြောင်းကိုလည်းပြောပြပါဗျာ
အလုသမားပြဿနာတွေကဒီနေ့အချိန်ဒီတုံလေးလေးမဖြေရှင်းနိုင်သေးပါဘူးအလုသမားတွေတက်ကဆိုရင်တစ်ဖက်ကတော့သူကလောက်ကလာတော့ဒုမြင့်ကြီးတက်တက်လောက်ကိုတစ်ဖက်ကဟိုပြောဆိုနေကြတာပေါ့တခြားအရာတွေကဒါပေမဲ့လို့တကယ်အလုသမားတွေရဲ့ခံစားချက်ကလောက်ကလာတော့ဒုမြင့်ကြီးတခုလည်းမဟုတ်ဘူးဒီလုံချိန်တွေကိုသူတို့စောချကြတယ
်
နော်တနည်းကို7နိုင်တော့လုံနေတဲ့အလုချိန်တွေသူတို့တက်ကတိတ်ကြင်မင်းကြီးညှိငွေလာဟိုတချို့ကျတော့လေဒီလုံသမားဖွဲ့စည်းတွေဖွဲ့စည်းခွင့်ရလာတဲ့အခါကျတော့ဒီစက်ရုံတိုင်ရှင်တချို့နဲ့ဒီလုံသမားဖွဲ့စည်းမှာတောင်းရည်တွေနဲ့မပြည့်လည်တဲ့တက်တနိုင်ရဲ့ဖြစ်တော့ပြောကျင်တာဒီလုံသမားဖွဲ့စည်းတွေကိုတူတူတန်တန်လုပ်ငန်းရှင်တွေအများစုကဒီနေ့ထိလက်မခံသေးပါဘူးတစ်ခါကလည်းဒီလုံသမားဖွဲ့စည်းတွေကတကယ်တမ်းကျတော့ရက်တီဖို့လေပပေါင်းတော်ကသူတို့ဒါအခက်အခဲကြက်တဲ့လို့ရှိတယ
်အလုံသမားတွေဆန္ဒပြမှုအခြေအနေနဲ့ပတ်သက်လို့စင်ကာပါအထက်ချုပ်စက်ရုံကပိုင်ရှင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးညနေပိုင်းမှာတော့အလုံရှင်ဘက်ကကိုယ်စားလှယ်တွေအလုံသမားတွေဘက်ကကိုယ်စားလှယ်တွေနဲ့မြို့နယ်တွင်းကအလုတ်သမားရေးပြန်ပြညှိနှိုင်းရေးတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးနေပြီးပြည်လည်မှုတွေတော့မရရှိသေးကြောင်းဆက်လက်ညှိနှိုင်းနေရဆဲဖြစ်ကြောင်းအလုတ်သမားတွေကပြောပါရရှင်